တို့ရှိမြခင်ဗျာဒီကနေ့ဟာမြန်မာနိုင်ငံမှာရှစ်လေးလုံးလူမှုလှုပ်ရှားမှုကြီးဖြစ်ပေါ်ခဲ့တဲ့29နှစ်မြောက်ထိမှတ်ကာလဖြစ်ပါတယ်။ဩဂုတ်လ10ရက်1988ခုနှစ်မှာကိုယ်တိုင်ပါဝင်ခဲ့ကြသူတွေကတော့အဲ့ဒီအချိန်ကလက်နဲ့မပါတဲ့ပြည်သူတွေအပေါ်အကြမ်းဖက်ဖြိုခွဲမှုကိုအခုချိန်တိမမေ့နိုင်ကြသေးဘူးလို့ပြောပြကြပါတယ်။ဆီအာနာသိမ်းမှုကိုမခံမရနိုင်ဖြစ်ပြီးတော့တောက်ခုခဲ့ကြတဲ့ကျောင်းသားခေါင်းဆောင်တွေကလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေရသူတချို့ရဲ့ရှစ်လေးလုံးအတွေ့အကြုံတွေကိုမိုင်းအင်ဂျင်နီယာကစူးစီးတင်ပြထားပါတယ်။နားဆင်ပါခင်ဗျာ။
1962ခုနှစ်ကနေ1988ခုနှစ်အထိ26နှစ်ကြာတိုင်းပြည်ကိုတပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းဟာလူထုဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နှင်းဖို့အသင့်ရှိနေကြောင်း1988ခုနှစ်ဇူလိုင်လကကျင်းပတဲ့ပါတီအစည်းအဝေးအခမ်းအနားမိန့်ခွန်းမှာအခုလိုပြောသွားပါတယ
်။နောက်ကိုလူစုလူဝေးနဲ့စုစုပူလှုပ်လှုပ်ရှင်းရတော့စစ်တပ်ဆိုတာပြည့်ရမှအောင်ပြစ်တယ်မောဘောထောင်မီ6ထာမပါဘူးအဲ့တော့နောင်ကိုစူးစူးပူပူလုံးမယ်ဆိုရင်တော့ရင်တက်ကိုသုံးလို့ရှိရင်တော့အဲ့ဒါဆူရက်လူတွေမတက်တာဘူးသားမှတ်ပြီးတော့လို့
ဦးနေဝင်းကတကယ်ပြစ်မယ်လို့ပြောခဲ့ပေမဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းတာတိုင်းပြည်ရဲ့စီးပွားရေးပညာရေးကျန်းမာရေးစတဲ့ကဏ္ဍပေါင်းစုံမှာနှိမ့်ချနေတဲ့အခြေအနေတွေကိုပြည်သူတွေမခံမရပ်နိုင်ဖြစ်ခဲ့တဲ့အတွက်ဩဂုတ်လ10ရက်နေ့မှာမြမတနိုင်ငံလုံးလှဲနေလှီအောင်မြင်းဆောင်မကြမ်းလူတွေအားလုံးလမ်းမပေါ်ထွက်ဆန္ဒပြခဲ့ကြတယ်လို့အဲ့ဒီအချိန်က141ကောင်းဆောင်အဖြစ်လူသိများခဲ့တဲ့တက္ကသိုလ်ကျောင်းသားကောင်းဆောင်ကိုမမောင်သိန်းကပြောပါတယ်
ဒီမတ်လရီယာဆလာရဲဖုံးမော်ရေးခင်အဲဂျူလာရေးခင်မတ်လမှာပါဝါတဲ့ကျောင်းသားတွေဆဲဘဂျူမယ်မှာပြန်ထွက်လာပြီးတော့ကျောင်းသားတွေဖွဲ့စည်းပြီးဖွဲ့ပြီးတော့ဒီရှစ်လေးလုံးကိုတနိုင်ငါလုံးတိုင်းနာနဲ့လူထုဇာနာပြပွဲကြီးဖော်ထုတ်ဖို့ဆိုပြီးတော့လော့ဆိုပြီးတော့ BBC လို့ VOA လို့ညာနေကျွန်တော်တို့တွေဝိုင်းအော်ခဲ့ကြပြီးတော့ဒီရှစ်လေးလုံးအရေးတော်ပုံကြီးကိုတနိုင်ငါလုံးတိုင်းနာတို့ဖြစ်မြောက်လုံဆောင်လောက်ရှာခဲ့ကြတော့နော်
ပါတီစုံဒီမိုကရေစီရရှိရေးအတွက်ဩဂုတ်လ10ရက်နေ့မှာစတင်ခဲ့တဲ့တိုင်းနယ်ပြည်နယ်အနှံ့လူထုဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲရမှာရန်ကုန်မြို့မြို့တော်ခမ်းမရှိညတကောင်အချိန်စစ်တပ်ကတနက်နဲ့ပြစ်ခတ်ဖြိုခွဲခဲ့ပုံကိုမြင်ခဲ့ရတဲ့မြမလက်ရွေးစင်ဂိုးသမားဟောင်းကိုရင်ထွေးကအခုလိုပြောပြပါဗျ။
အဲ့ဒီအချိန်မှာကျွန်တော်တို့စုလေဖျားလန်းနေပြီးတော့မိသက်ကားတွေရဲ့ကျွန်တော်တို့အဲ့တော့တင့်ကားတော့မဟုတ်ဘူးကျွန်တော် brain carrier လို့ခေါ်တယ်ကျွန်တော်တို့ပြင်ကြရအပေါ်သာတင်ကားလေးတွေအဲ့ကားတွေကဝင်လာတယ်ဝင်လာပြီးကျွန်တော်မြို့လူခမ်းမရှိမှရှိတယ်မြို့ကြီးပတ်ပစ်လိုက်တယ်ပတ်ပစ်ပြီးတော့ဗာပြောလဲဆိုတော့ပြည်သူတွေဆန္ဒပြတဲ့ကျောင်းသားကျောင်းသူတွေရန်ရှင်လူတွေကျွန်တော်တို့ကုချင်းအစားပြီးကျွန်တော်တို့ဖြိုခွဲရပါတော့မယ်အမြန်ဆုံးဖြိုခွဲပြီးဆိုလူတွေကအဲ့ပြင်ကြရရှိမှဝိုင်းပြီးတော့တချင်းနေဆိုကြပါချင်းအဲ့ဒီအချိန်မှာဗျာကျွန်တော်ရှိကျွန်တော်တို့ကလည်းဗာဖြစ်ဖြစ်သမင်းတုတ်တွေဝယ်တယ်ဆိုတော့ရတဲ့လူတွေစာထိုင်စားကြပြုကြပါဗျာကျွန်တော်တို့အာအော်ကြဆိုကြပြောင်းကြနေချိန်မှာဆပြီးတော့အဲ့ brain care ရတစီရနေပြီးတော့မြို့တော်ခမ်းမရှိဘူးရက်ပြီးတော့ရှေ့ရနေပြီးတော့စုလီကျွန်တော်တို့မဟာပန်လို့ပန်းညက်ပဲကိုမျက်နှာ brain care ရပေါ့နီးဆပစ်တဲ့ကြည်ဗျာကျွန်တော်တို့ဘလို့ပြောမလဲဗျာကြည်တစ်ကောင်အနည်းဆုံး2ယောက်3ယောက်လောက်ကတော့အနည်းဆုံးတိုးတယ်ဖုံဖုံဖုံဖုံဖုံနဲ့ပြစ်ကြဒီဘက်ကလည်းကျွန်တော်စုလီဖျားလက်မကဝင်လာတဲ့ brain care ရလည်းပွင့်တယ်ကျွန်တော်တို့အပေါက်ကိုတပေါက်ပဲဖွင့်တာပန်းစိုးလန်းလမ်းအလယ်လမ်းတပေါက်ပဲဖွင့်တာအဲ့ဒီနဲ့ပြစ်လိုက်တာကိုရှိမအတုံးလုံးနဲ့ပြုတ်ကြတဲ့လူတွေလဲတဲ့လူတွေအော်တဲ့လူတွေအကိုနဲ့လက်ထဲမှာဘာမှမရှိတော့ပြစ်ပြီဆိုတော့ပြေးကြတာပေါ့ဗျာဟုတ်လားဝုံဝုံနဲ့နင်းတဲ့လူကနင်းပြုံးရတကယ်ဗျာရုပ်ပြစ်စင်းပြစ်ကြီး
အဲ့ဒီချိန်ကရန်ကုန်မြို့ကဆန္ဒပြပွဲတွေကိုစစ်တပ်ကတနက်နဲ့ပြစ်ခတ်ဖြိုခွဲခဲ့တဲ့အတွက်လူတွေအတုံးယုံနဲ့လက်မတွေမှာလဲနေတဲ့ဗီဒီယိုမှတ်တမ်းတွေကိုနိုင်ငံတကာသတင်းဌာနတွေမှာပြသခဲ့ကြပါတယ်တိုင်းပြည်ကိုဖိနှိပ်အုပ်ချုပ်တဲ့အစိုးရမျိုးကိုပြည်သူတွေကလက်မခံဘူးဆိုတာရှစ်လေးလုံးလူထုလှုပ်ရှားမှုကြီးကပေးလိုက်တဲ့သင်ခန်းစာဖြစ်ကြောင်းကိုမမောင်သိန်းကပြောပါရယ
်အဓိကပြည်သူလူထုရဲ့နိုင်ငံရေးအသိဉာဏ်နှိုးကြားလာမှုကိုပဲပြောရမယ်ပြည်သူတွေရဲ့အသိဉာဏ်နှိုးကြားလာမှာဒီတိုင်းပြည်ကိုအုပ်ချုပ်တဲ့အာဏာဆိုတာတိုင်းသူပြည်သားတွေရဲ့အနှင်းနဲ့အာဏာနဲ့တိုင်းပြည်ကိုတာဝန်ယူအကောင့်တွေဖော်တာပဲဖြစ်ရမယ်ဆိုတဲ့ပြည်သူတွေမှာနိုင်ငံရေးတည်နိုးကြားလာတာကနောက်တစ်ချိန်မှာဘယ်တော့မှအာဏာရှင်စနစ်ပမာယူမှာမဖြစ်ပေါ်လာနိုင်တော့ဘူးလို့အာမခံနေတဲ့ကိစ္စတစ်ခုပ
ါဒါ့အပြင်ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးကြောင့်တပါတီအာဏာရှင်စနစ်ဖျက်သိမ်းခဲ့ရပြီးလူထုပြေဝထောက်ခံတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်ထွက်ခဲ့ကြောင်းလည်းကိုရင်ထွေးကပြောပါရရှင်